မြန်မာနိုင်ငံလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ဝေဖန်ခံရရင်လည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကိုစုကြည့်ကိုချိန်ပြထားတဲ့နိုဘယ်ငြိမ်းချမ်းဆုတော့ပြန်လည်ရုပ်သိမ်းမှာမဟုတ်ကြောင်းနိုဘယ်ကော်မတီကပြောလိုက်ပါတယ်။ကုလသမဂ္ဂစုံစမ်းရေးဖွဲ့ရဲ့ပြင်းထန်တဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အခက်တင်နေမှာပြည်ကနေနေတဲ့ဖြစ်ခဲ့တဲ့ဘီကတ်တွေအတွင်းလူငယ်ရေးတပ်ဖွဲ့ရာရင်းနှီးမှုစနစ်ပေါ်လူမျိုးတုံးတော်လူခွင့်ချိုးဖောက်မှုတွေချိုးလွန်ခဲ့ကြောင်းနဲ့ဒေါ်ဆန်းစုကြည့်ကလည်းအစိုးရကောင်းဆောင်တူဖြစ်ဟန်တာဖို့ပြက်ကွက်ခဲ့ကြောင်းပြောဆိုထားတာပါ။နော်ဝေးနိုဘယ်တနင်္ဂနွေနေ့ညချင်းမှုဟောလစ်ဂျွန်စတော့ကတော့နိုဘယ်သက်ရှင်သူကိုချီးမြှင့်ထားတဲ့ဆုပြန်လည်ရုပ်သိမ်းမှုပြတ်ထန်ထားတာမျိုးရှိတဲ့ကြောင်းအမေရိကန်ရုပ်သံ CNN ထဏာကိုပြောဆိုခဲ့ပါတယ်။ဒီချိန်မှာပဲသက်ဆိုင်မှုအားလုံးအနေနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေတက်တာရအောင်ကြိုးပမ်းဖို့နဲ့ပြည်내မှုတွေအဆုံးသတ်ဖို့လည်းတိုက်တွန်းနေတာပါ။ဒေါ်ဆန်းစုကြည်ကတော့နေအခြေရုပ်ကြက်ခံနေရတဲ့အတိုက်ခံခေါင်းဆောင်ဘဝမှာပဲဒီမိုကရေစီတိုင်းနာရေးနဲ့တင်ရည်ချိုးဖောက်မှုတွေအတွက်1992ခုနှစ်နိုဘယ်ငြိမ်းချမ်းဆုရှင်ဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေအတွက်ဖိအားပေးတဲ့အနေနဲ့နိုင်ငံကဒေါ်ဆန်းစုကြည်ကိုပေးအပ်ထားတဲ့ကွန်ပျူတာတွေကိုရုပ်သိမ်းမှုတိုက်တွန်းမှုတွေလည်းဖတ်ပေါ်နေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ရဲ့နေအောက်လာတဲ့လူမျိုးရေးကိစ္စကတွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ERS ဆွေးအောင်အုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရတာကလူငယ်မှုစင်နေပေါ်လူခွင့်ချိုးဖောက်မှုတွေစုစုပေါင်းပါကျူးလွန်နေတယ်ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထုတ်ဖို့လေကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းအဝန်ကတောင်းဆိုနေကြတာဖြစ်ပါတယ်။မြန်မာဆွေးနွေးကတော့လူဝင်ကြားဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားဘူးလို့နိုင်ငံကအတိုင်းအဝန်ကစွပ်စွဲနေတဲ့အထိလူခွင့်ချိုးဖောက်မှုတွေကျူးလွန်နေတာမျိုးမရှိကြောင်းနဲ့ကျူးလွန်နေတဲ့ချက်ကိုလည်းပေါ်ထုတ်ရင်းယူမှုတွေရှိကြောင်းနဲ့တုံ့ပြန်ပြောဆိုထားကြပါတယ်။